အမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအစင်းမြင့်အဖွဲ့ဝင်ဖြစ်တဲ့မေရီလန်းပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ဘန်ကာဒင်နဲ့လက်နက်ကိုင်တပ်များဝန်ဆောင်မှုလုပ်ငန်းဆိုင်ရာကော်မတီဥက္ကဋ္ဌအရီဇိုနာပြည်နယ်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းတို့ဦးဆောင်ပြီးမြန်မာနိုင်ငံမှာဒီမိုကရေစီတိုးတက်ရေးအတွက်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုဘယ်လိုထောက်ခံအားပေးသွားမလဲဆိုတဲ့ဥပဒေရန်တရက်ကိုအထက်လွှတ်တော်မှာအင်ကာနီကတင်သွင်းခဲ့ကြပါတယ်။အဲဒီဥပဒေကြမ်းတင်သွင်းရမှာကိုယ်တိုင်ပါဝင်တဲ့အထက်လွှတ်တော်အမတ်ဘန်ကာဒင်ကိုဒေါ်လာတန်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။
UN Senator John McCain has introduced today a legislation to support Burma. Teludoma Kadene, Teludoma John McCain, Diginibe, Yamanangaye, the Mighty, Nangayene, CY, Twin Kupiamu Kalama, American Pidon Zunine, Belukuni, Taka, Abi, Twamle, Suri, Ubri Jangu, Tintwin Kejare, Rutiabari, the Ubri Jan Tintwinaji, Nakan Jangu Tibiazishim.
Burma has made progress towards a more democratic society.It is a country that the United States wants to encourage.
မြန်မာနိုင်ငံဟာဒီမိုကရေစီနီးကြတဲ့လူအဖွဲ့အစည်းကိုရှောက်လန်းနေပြီဖြစ်တဲ့အတိုင်းပြုပြင်ပြောင်းလဲရေးတွေကိုအမေရိကန်ကအားပေးလိုတဲ့နိုင်ငံတနိုင်ငံလည်းဖြစ်ပါတယ်။အဓိကအကဲဆန်းမှုတွေရှိနေစေဖြစ်တဲ့အတွက်လွတ်တော်အနေနဲ့ဒီဥပဒေကြမ်းတင်သွင်းခြင်းအပြင်လက်ရှိအမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးတိုးမြင့်ပြီးလမ်းဖွင့်ပေးရမှာတည်ဆဲတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားတဲ့ဥပဒေဟာဆက်ပြီးတော့ထားဖို့မတင့်တော်တော့ဘူးလို့ယူဆပါတယ်။ဒါကြောင့်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ဆက်သွားတဲ့အခါနိုင်ငံတွင်းရင်ဆိုင်နေရတဲ့လူ့အခွင့်အရေးအကဲဆန်းမှုတွေကူညီဖြည့်ရှင်းပေးဖို့နှစ်နိုင်ငံဆက်ဆံရေးကိုအားဖြည့်ပေးဖို့ရည်ရွယ်ပါတယ်
။နိုင်ငံဆက်ဆံရေးကိုအားဖြည့်ဖို့ဆိုရမှာအထူးသဖြင့်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်တွင်မှာအထက်လွှတ်တော်မတ်တူအနေနဲ့2016မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာဥပဒေကြမ်းကိုတင်သွင်းခဲ့ရမှာအရေးကြီးတဲ့အချက်တချို့ကိုသိပြစီ
Well, the legislation recognizes that the current sanction regime between the United States and Burma was based upon a time when Burma was a much more repressive government. So it recognizes that there's going to be sanction relief granted, but also knows how do we move forward, what type of
standards. ဒါကြောင့်ဒီဥပဒေချမ်းမှာဒဏ်ခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးဖို့အစိုးပြုထားတယ်လို့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရဲ့စီးပွားရေးမှာအမေရိကန်အနေနဲ့ရှေ့ဆက်ပိုးပြီးတော့ထဲထဲဝင်ဝင်ပါဝင်ဆောင်ရွက်နိုင်မလဲဆိုတာကိုအစိုးပြုထားပါတယ်ဒီဥပဒေချမ်းမှာဒီမိုကရေစီလုပ်ငန်းစဉ်ရှေ့ဆက်ဆောင်ရွက်နိုင်ဖို့ထောက်ခံအားပေးထားတယ်လို့စီးပွားရေးအရအထောက်အကူပေးရမှာနှစ်နိုင်ငံပြည်သူတွေအချင်းချင်းပါဝင်လှုပ်ဆောင်နိုင်ဖို့အမေရိကန်စစ်တပ်နဲ့မြန်မာစစ်တပ်ဆက်ဆံရေးအပြင်နှစ်နိုင်ငံဘယ်လိုရှေ့ဆက်ပြီးတော့ဆောင်ရွက်သွားတင်တယ်လဲဆိုတာတွေကိုတင်ပြထားပါတယ်
။တခါပိတ်ဆို့မှုတွေဖြေလျှော့ပေးဖို့ဆိုပြထားတော့အထူးသဖြင့်ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်တွေမှာတချို့လူခွင့်ရေးအုပ်စုတွေကမကြသည့်မိကပဲသမ္မတဥပမာကိုသတိပေးခဲ့ပြီးတခါပိတ်ဆို့မှုတွေဆက်ထားဖို့ဒါမှလည်းဖိအားပေးနိုင်မှာဖြစ်တယ်။မြန်မာနိုင်ငံမှာစစ်တပ်ကတချို့နေရာတွေမှာအနာရှိစေဖြစ်ပြီးတော့ရူဟင်ဂျာအရေးတိုင်းရင်းသားအရေးလိုလူခွင့်ပြဿနာတွေတည်းရှိနေစေဖြစ်တယ်လို့ထောက်ပြတာတွေရှိပါတယ်ဒီလိုသတိပေးချက်တွေပေါ်ထက်လွတ်တော်မှဘယ်လိုတုံ့ပြန်ကြင်ပါလဲရှင
် There's no question that Burma has made progress in developing more open and democratic institutions It's no question that they've made progress on protecting rights for its citizens but it's also true that they still have a lot more they need to do there are ethnic minority communities
မြန်မာနိုင်ငံအနေနဲ့ပွင့်လင်းပြီးတော့ဒီမိုကရေစီအဆောက်အုံတွေချမှတ်နိုင်ပြီဆိုတာတန်တရားရှိစီရမှာမဟုတ်ဘူးနိုင်ငံသားတွေရဲ့အခွင့်အရေးတွေကိုလည်းကာကွယ်စောင့်ရှောက်ရမှာလဲတိုးတက်မှုတွေရရှိနေတယ်ဆိုတာမေးခွန်းထုတ်စီရမှာရှိပါဘူးတစ်ချိန်တည်းမှာပဲနောက်ထပ်ဆောင်ရွက်စရာတွေအများကြီးကျန်ရှိနေသေးတာကလည်းရှင်းပါတယ်တိုင်းသားလူနည်းစုတွေအနေနဲ့တိတ်ပြီးတော့ဒုက္ခရောက်နေကြတယ်တချို့လူတွေလည်းနှောက်ရှက်ဖန်စီခံနေကြပါတယ်ဒါတွေကိုပြန်လဲပြီးတော့စီစစ်ဖို့လိုတယ်လို့ကျွန်တော်တို့ယူဆပါတယ်ဒါကြောင့်နောက်ထပ်တိုးတက်မှုရရှိဖို့လိုအပ်တယ်ဆိုတာထင်ရှားပါတယ်ကျွန်တော်နဲ့အထက်လွှတ်တော်အမတ်မက်ကင်းတို့တင်သွင်းတဲ့ဥပဒေကြမ်းမှာအမေရိကန်ပြည်ထောင်စုအနေနဲ့ချွင်းချက်တွေထားပြီးတော့မြန်မာနိုင်ငံအတွက်လှုပ်ဆောင်ရမှာဖြစ်ပါတယ်ဒါခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ရမှာလဲတိုးတက်မှုတွေဆက်လက်ရရှိမယ့်အပေါ်မှာမူတည်မှာဖြစ်ပါတယ်
ထဲလို့တော်မနေနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိပါသလားတွေ့ဆုံရမှာဘယ်လို မျှော်လင့်ချက်တွေရရှိမယ်လို့ယူဆထားပါတယ
် You know, her leadership is well known and I think it will be an optimistic meeting a supportive meeting recognizing that there are major challenges still ahead in which the United States could be helpful
ဒေါ်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုကတော့လူတိုင်းအသိပါဒါကြောင့်အခုလို့သူနဲ့တွေ့ဆုံရမှာအပြူသဘောဆောင်ပြီးအားပေးထောက်ခံမှုဖြစ်စီမှာပါရှေ့မှာအကဲဆန်းမှုတွေရှိနေတာကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးနိုင်မှာဖြစ်ပေမဲ့နိုင်ငံရဲ့အနာဂတ်တိုးတက်မှုတွေကိုဒေါ်အောင်ဆန်းစုကြည်နဲ့တခြားနိုင်ငံအတွင်းမှာရှိတဲ့ပုံကူတွေကလည်းအမျှော်မြင်ကြီးစွာဆောင်ရွက်ဖို့လိုအပ်ပါလိမ့်မယ်
ခုလိုဆက်သွယ်ဝင်ပြန်ကွင်ပြည့်တဲ့အတွက်ကြောင့်အများကြီးပဲကျေးဇူးတင်ပါတယ်ထဲလို့တော်ပါရှင်